ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့လက်ချံခုနှစ်မှုအထူးယူကန်နေပြည်တော်မှာဒီနေ့ထပ်မံကြားနာခဲ့ပါတယ်။ထောင်ဒဏ်33နှစ်ချမှတ်ခံထားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှုတွေကအထူးယူကန်တင်ထားတဲ့လက်ချံမှုခုနှစ်မှုကိုဒီနေ့ပြည်တော်စုတရားလွှတ်တော်ချုပ်မှာကြားနာခဲ့တယ်လို့တရားရုံးနဲ့နှိစက်သူတွေကပြောလိုက်တာပါ။2022ခုနှစ်ဖေဖော်ဝါရီလ1ရက်နေ့အာဏာသိမ်းခဲ့ကဖန်ဆီးခံထားတဲ့ဒေါ်ဆန်းစုကြည်ကိုစစ်ကောင်စီကအမှု19မှုနဲ့ဆွဲချက်တင်ပြီးထောင်ဒဏ်33နှစ်ချမှတ်ခဲ့ပြီးဖြစ်ပါတယ်။ဒီနေ့မှာတော့အဲ့ဒီအမှု19မှုတက်က9မှုဖြစ်တဲ့ရဟတ်ရင်ဝယ်ယူ၅ရဲမှုတွေနဲ့သက်ဆိုင်တဲ့အာဂရီမှု၅မှုရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ရာဇသက်ကြီးပုံမှန်130ကအမှုနဲ့မြန်မာနိုင်ငံအစိုးရလှည့်ဝှက်ချက်များအုပ်တွေပုံမှန်331ကငယ်စတဲ့အထူးယူကန်မှုတွေကိုကြားနာတာပါ။အခုကြားနာထားတဲ့အမှုတွေကိုနောက်တစ်ခေါက်ယုံကြည်မှဆုံးဖြတ်ချက်ချမှာဖြစ်ပေမဲ့ယုံကြည်ရက်ကိုတော့မသိရသေးဘူးလို့တရားရုံးနဲ့နှိစက်သူတွေကပြောပါတယ်ခင်ဗျာ။
ခမန်းကြီးရိုဟင်ဂျာ400လောက်လိုက်ပါလာတယ်လို့ယူဆထားတဲ့ဆက်လီနှစ်စင်းကပ်ပလီပင်လယ်ပြင်မှာစားနေရခါအလုံလောက်မရှိဘဲမျောနေတာကိုအချိန်မီမကင်နိုင်ရင်တေကုန်နိုင်မယ်လို့ကုလသမဂ္ဂနဲ့အရေးပေါ်ကေဆေးဝန်ထမ်းတွေကသတိပေးထားပါတယ်။ကလေးတွေနဲ့အမျိုးသမီးအမျိုးသား400လောက်ဟာတေဘေးနဲ့ရင်ဆိုင်နေရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံ UNHCR ဘန်ကောက်ယုံပြောခွင့်ရဘာဘရာဘလော့ချ်က AP သတင်းဌာနကိုပြောခဲ့တာပါရိုဟင်ဂျာတွေလိုက်ပါလာတဲ့ဆက်လီတွေရဲ့တည်နေရာအတိအကျကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံကထွက်ခွာလာတယ်လို့ခန့်မှန်းရတဲ့ဒီဆက်လီတွေကပင်လယ်ထဲမှာသတင်းနှစ်ပတ်လောက်ရှိနေပြီလို့သတင်းတွေရထားကြောင်း UNHCR ပြောခွင့်ရကပြောခဲ့ပါတယ်ရှင်